ရခိုင်ပြည်နယ်တွင်းကပြည်ပကတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူတွေအမြောက်များထွက်ပြေးခိုလုံတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တန်တမန်နီးလန်းနေရပြောဆိုဆွေးနွေးအဖြစ်ရှာနိုင်မှုကြိုးပမ်းတဲ့အနေနဲ့မြန်မာနိုင်ငံကအဖွဲ့တစ်ခုနောက်တစ်ပတ်ထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာလိမ့်မယ်လို့မနေ့ကထုတ်ပြန်တဲ့ AFP သတင်းမှာဖော်ပြထားပါတယ်။နောက်သတင်းပတ်စလုံးပိုင်းမှာမြန်မာအဖွဲ့ရောက်လာမယ့်ကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးရှီဟီဒူဟကမနေ့ကပြောဆိုချက်ကိုကိုးကားပြီးတော့ AFP သတင်းမှာဖော်ပြထားတာပါ။နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေခေါင်းဆောင်ပါဝင်မဲ့အဖွဲ့ဖြစ်လိမ့်မယ်လို့လည်းမျှော်လင့်ရတဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးဌာနရဲ့အကြီးအကဲရာရှိသူကပြောတယ်လို့ဆိုပါတယ်။မြန်မာအဖွဲ့အခုဘင်္ဂလားဒေ့ရှ်ကိုလာမယ်ဆိုတဲ့သတင်းကတော့ဒီဩဂုတ်25ရက်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ကြမ်းဖက်မှုတွေကြောင့်မြန်မာပြည်ကထွက်ပြေးလာတဲ့မွတ်စလင်ဒုက္ခသည်ပေါင်း 48,000 ရှိသွားပြီလို့ကုလသမဂ္ဂကကြေညာခဲ့ပြီးတဲ့နောက်ပိုင်းမှာဖြစ်လာတာပါ။ဘင်္ဂလားဒေ့ရှ်နယ်စပ်ကော့ဆက်ဘဇာဒေသတစ်ပိုင်းမှာရှိတဲ့ဒုက္ခသည်စခန်းတွေမှာအရင်ကရိုဟင်ဂျာဒုက္ခသည်တွေက3,000လောက်ရှိတယ်။အခုနောက်ဆုံးရောက်လာတဲ့လူတွေနဲ့ပေါင်းမှဆိုရှင်စုစုပေါင်း 8,000 နီးပါးဒုက္ခသည်တွေရောက်လာပြီးဖြစ်ပါတယ်။အသက်တဲ့ထော်လာဒုက္ခတွေကယာယီတဲ့နဲ့ဖြစ်သလိုနေနေရပြီးတော့ဝမ်ယောဂါပါဝင်ကုသယောဂါတွေပြန်ပွားလိုက်မယ်ဆိုပြီးတော့လည်းသတိပေးမှုတွေရှိနေပါတယ်